ကျမတို့ PO American Tang ကိုကိုရင်ကိုကြလာပြီးတော့မအားတဲ့ဇာတွေကလာပြီးတွေ့ဆုံမြင်ရမယ်ပြည့်တဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျမလည်းကျေးဇူးတင်ပါ
ဟုတ်ကဲ့ပါအခုတတိပုဂ္ဂလအနေနဲ့ပါဝင်ရှင်ပြိုင်မဲ့ဟိုပုဂ္ဂိုလ်တွေအားလုံးက300ကျော်လောက်ရှိတယ်ကြားရပါတယ်အဲ
့
တော့အဲ့ဒီ300ကျော်ထဲမှာအမျိုးသမီးဥယျာဉ်ဘယ်လောက်လောက်ပါပါလဲရှင
်ကျမကတော့လေအဲ့ဒါတတိပုဂ္ဂလထဲမှာဆင်းရဲကိုလည်းကျမမကောက်ရသေးပါဘူးပေါ့နော်ဒါတနိုင်ငံလုံးထပ်ပြီးမဲ့ပါဝင်နိုင်ငံရေးပါတီတွေပါဝင်ပေါ့ပါဝင်ရှင်ပြိုင်ကြသူတွေထဲမှာတော့အမျိုးသမီးကိုယ်စားလှယ်လောင်းပါဝင်မှုကတော့13,000-14,000ခန့်လုံးအထိရှိတယ်လို့ကြားရပါတယ်ဒီတတိပုဂ္ဂလဆင်းရဲ300ကတော့ဟိုကျမတို့အဲ့ဒါကိုတော့ကျမတို့မပြုစုပါသေးပ
ါဟုတ်ကဲ့ပါဒီအမျိုးသမီးများနဲ့နိုင်ငံရေးကဏ္ဍပေါ့နော်အမျိုးသမီးများနဲ့နိုင်ငံရေးကဏ္ဍမှာအခုဒီနောက်ပိုင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုကနည်းနည်းလေးပိုပြီးတော့ခါတိုင်းတက်ဆိုင်ပေါ့နည်းနည်းလေးရာခိုင်နှုန်းများလာတယ်လို့တွေ့ရပါတယ်အ
ဲ့
တော့ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာခြင်းအပြင်ဒီနိုင်ငံရဲ့အကျိုးကိုတယ်ဖို့နိုင်မယ်ဆိုတော့ပြည်သူလူထုကိုဘယ်လိုများ convince ပေါ့နော်သူတို့သိအောင်ဘယ်လိုများပြောဖို့စီစဉ်ထားတာရှိပါလဲ
ကျမကတော့လေတောက်လျှောက်ပေါ့နော်ကျမဒီလွတ်တော်အမတ်ဖြစ်လာခဲ့တဲ့2010ကရင်စပြီးတော့ပေါ့နော်အမျိုးသမီးတယောက်ဖြစ်ပေမဲ့လေအမျိုးသားလွတ်တော်ကိုယ်စားလှယ်တွေထက်ဘယ်ချက်တွေမှအားသာပြီးတော့ပေါ့နော်ဘလောက်လုံနိုင်တယ်ဆိုတော့ကျမလုံနိုင်တာလေးနဲ့သက်သေပြပြီးဖြစ်ပါတယ်အဲ့တော့ကျမကိုကြည်ချင်းအဖြစ်ပဲပေါ့နော်တော်တော်များများသောပြည်သူလူထုကလည်းဒါငါတို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမျိုးယုံကြည်ရင်လေဖြစ်သားပဲဆိုတဲ့ပေါ့နော်အတွေးလေးပေါ်လာတာကဟိုကျမတို့အတွက်ဝမ်းသာစရာတစ်ခုပေါ့လေအဲ့တော့နိုင်ငံရေးပါတီအသီးသီးကလည်းပေါ့နော်ဟိုဒီမြို့သမီးကိုယ်စားလှယ်လောင်းမျိုးကိုဒါရွေးထုတ်လာတာလည်းရှိပါတယ်ဥပမာအဖြစ်ဆိုလို့ရှိရင်တိုင်းရင်းသားပါတီတွေပေါ့တိုင်းရင်းသားပါတီခေါင်းဆောင်တချို့ဆိုလို့ရှိရင်ပေါ့နော်အရင်ကတော်တော်လေးကိုစီဟိုရေးခတ်တာပေါ့နော်အမျိုးသမီးကိုယ်စားလှယ်တွေကိုဒါကိုယ်စားလှယ်လောင်းအနေနဲ့စဉ်းစားဖို့ဆိုတာပေါ့နော်ဒါပေမဲ့အခုနောက်မှာဒါထူးထူးခြားခြားပေါ့နော်စဉ်းစားလာကြတယ်ဥပမာဆိုမွန်ပေါ့နော်မွန်ပါတီဆိုလည်းစဉ်းစားလာကြတယ်ပေါ့နောက်တစ်ခါ NNDP လို့ပါတီမျိုးပေါ့နော်သူကကိုယ်စားလှယ်လောင်း28ယောက်မှာ8ဦးအမျိုးသမီးပါတယ်ပေါ့နော်အဲ့တော့နောက်တစ်ခါဒါအမျိုးသားဒီမိုကရေစီအမျိုးသားဒီမိုကရေစီပါတီတို့ပေါ့နော်အဲ့လိုပါတီမျိုးတွေဆိုလို့ရှိရင်လည်းဒါဟိုအမျိုးသမီးတော်တော်များများသုံးပုံတစ်ပုံလေးအ ਨੇ ဆုံးလေးပုံတစ်ပုံပေါ့နော်ထည့်လာကြတယ်ပေါ့နော်အဲ့တော့ဒီတစ်ခါရွေးကောက်ပွဲမှာတော့ဟိုနိုင်ငံရေးပါတီခေါင်းဆောင်တွေကဒီ2010တုန်းကလို့မဟုတ်ဘူးသူတို့ကိုယ်စားလှယ်လောင်းနေတဲ့မှာအမျိုးသမီးတွေကိုထည့်သွင်းစဉ်းစားဖို့ပေါ့နော်သူတို့ဟိုစဉ်းစားလာကြတယ်ထည့်သွင်းလာကြတယ်အဲ့ဒါကိုကကျမတို့ကတော့တိုးတက်မှုတစ်ခုလို့တော့ယူဆတယ်သို့တော်လည်းပဲကျင်းတ်တဲ့အနေထားရောက်ပြီလားဆိုတော့ကျင်းတ်ဖွယ်အနေထားတော့မရောက်သေးဘူး။ဘာကြောင့်လဲဆိုတော့1300ခန့်နှုန်း1400ခန့်နှုန်းပဲပါဝင်ရှင်ပြိုင်နေဆိုတာကိုကကျမတို့ရဲ့ဒီနိုင်ငံရေးအဖွဲ့အစည်းသည်ပေါ့နော်နိုင်ငံရေးပါဝင်ရှင်သည်ပေါ့နော်အမျိုးသမီးတွေကိုဒါနေရာပေးလို့စိတ်နည်းသေးတယ်ဆိုတာရဲ့အသက်တွေပဲလေဒါကြောင့်မလို့အခုလွှတ်တော်အမတ်ဆိုတဲ့နေရာဘာပဲပြောတာ decision making နေရာပေါ့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာဆိုတဲ့အခါကျတော့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာကိုအမျိုးသမီးတွေကိုပေးလို့စိတ်ကတော့ဒါဟိုပေါ့နော်နေသေးတယ်ဆိုတာကိုပြတာပဲလို့တော့ကျွန်မခံရပါ
ဟုတ်ပါတယ်ခွဲခြားဆက်ဆံမှုမရှိဘူးလို့ဘလို့ပဲပြောပြောဒီလိုအရေးကြီးတဲ့နေရာတွေရောက်ပြီဆိုလို့ရှိရင်တော့စဉ်းစားနေကြသေးပဲပေါ့နော်နေလည်းတုံတုံဆိုင်ဆိုင်ဖြစ်နေကြသေးပဲပေါ့လေဟိုဒေါန်ဆန်းစုကြည်လို့ခေါင်းဆောင်ကြီးတယောက်ရှိနေတာတဲ့ပေမဲ့လေဘုရတိဒီအမျိုးသမီးတွေကိုနေရာပေးဖို့ဥစ္စာကိုတွန့်ဆုတ်နေကြသေးပဲလို့ပဲကျွန်မသုံးသပ်မိပါတယ
်ဟုတ်ပါတယ်ကျွန်မလည်းသဘောတူပါဟု
တ်ကဲ့ပါကောင်းပါတယ်အခုဒီဒေါ်ဆန်းစုကြည်ကလည်းပြောနေတာဗာလဲဆိုတော့တတိပုဂ္ဂလတွေကိုမဲမပေးကြပါနဲ့ပေါ့နော်ဗာလဲဆိုတော့တတိပုဂ္ဂလဆိုတာအစိုးရဖွဲ့လို့မရဘူးပေါ့နော
်
အဲ့လိုဒေါ်ဆန်းစုကြည်ကဒီလိုပြောလိုက်တဲ့ပုံမှာတတိပုဂ္ဂလအနေနဲ့ဝင်ပြိုင်မဲ့ဒေါက်တာညိုညိုသင်းအနေနဲ့ပေါ့နော်ဘယ်လိုများတုံ့ပြန်ခြင်းပါလဲရှင
်ကျမကတော့လေဒေါ်ဆန်းစုကြည်ဆိုတာကတော့ကျမတို့ရဲ့ဒီမိုကရေစီခေါင်းဆောင်ဆိုပြီးတော့ကျမတို့အားလုံးဒီနှစ်ပေါင်းများစွာယုံကြည်မျှော်လင့်ပြီးတော့ပေါ့နော်အခုတက်ထီလဲပါလေးစားအကြံနေရတဲ့ခေါင်းဆောင်တယောက်ဖြစ်တယ်လေအဲ့တော့အဲ့လိုခေါင်းဆောင်ကအဲ့လို remark ကိုပေးလိုက်တဲ့အခါကျတော့ကျမဝမ်းနေတာပေါ့နော်တော်တော်လေးကိုကျမစိတ်မချမ်းမသာဖြစ်ရပါတယ်ဒါပေမဲ့လည်းကျမအနေနဲ့ပေါ့နော်တတိပုဂ္ဂလအနေနဲ့လွှတ်တော်ထဲမှာလုံနိုင်တဲ့ကိစ္စကိုကျမပြောပါတယ်ဒါကျမအထက်ထက်လဲကျမပြောပြထားတာရှိပါတယ်တတိပုဂ္ဂလဆိုတာ तू อ่ะ तू ထင်ရဆိုင်ပြီး तू လောက်တာမဟုတ်ဘူး तू อ่ะနိုင်ငံရေးပါတီတွေနဲ့တီးခြားကင်းလွတ်ပြီးတော့ပြည်သူလူထုရဲ့စစ်မှန်တဲ့အတန်ကို तू อ่ะလွတ်လွတ်လပ်လပ်တည်ဆောင်လာဆိုတော့အဲ့တော့တတိပုဂ္ဂလကလည်းလွတ်တော်ထဲမှာလူလာတော့အမှန်ပဲအဲ့ကျမတို့လွှတ်တော်တွေကိုကျမရဲ့ပြီးခဲ့တဲ့9နှစ်လွှတ်တော်သက်တမ်းကိုကြီးလိုက်တဲ့အခါမှာကျမတို့ရန်ကုန်တိုင်းလွှတ်တော်မှာဆိုရင်နိုင်ငံရေးပါတီကြီးတစ်ခုကပဲအမှတ်နေရာတရားကျော်သိမ့်ပြီးတော့ယူထားတော့အတန်းတန်ပဲထွက်တယ်အတ123ယောက်မှာ108ယောက်ကနိုင်ငံရေးပါတီကြီးတစ်ခုရဲ့အတန်းမဲ့ထွက်တယ်။တတန်းမဲ့ထွက်တယ်။အဲ့တော့ ကျွန်မတတိပုဂ္ဂလအနေနဲ့ရန်ကုန်တိုင်းလွှတ်တော်ထဲမှာရှိခဲ့စဉ်ကာလကပြည်သူလူထုရဲ့အတန်တွေကိုဒါထူးထူးခြားခြားကျွန်မတည်ဆောင်နိုင်ခဲ့တယ်အဲ့ဒါကတက်သေးပါပဲကျွန်မတို့ဒီမိုကရေစီစနစ်မှာနိုင်ငံရေးပါတီတွေကသူတို့ရဲ့စီကံမူဝါဒကိုလိုက်နာရတဲ့အခါမှာပြည်သူလူထုရဲ့အတန်ကိုဘာအတားအဆီးအချုပ်အနှောင်မှမရှိဘဲနဲ့ဓာတ်ရိုက်တည်ဆောင်လာတဲ့တတိပုဂ္ဂလဒီရဲ့အခန်းကဏ္ဍကလည်းအမတန်အရေးကြီးတယ်ဒီမိုကရေစီနိုင်ငံတော်ကိုထူထောင်ပြီးဆိုလို့ရှိရင်တတိပုဂ္ဂလကိုယ်စားလှယ်ရဲ့ဒါအခန်းကဏ္ဍကအရန်ရေးကြည့်တယ်ဘောနော်အရန်ရေးကြည့်တယ်ဒါကျမရဲ့ခံယူချက်ဖြစ်ပါတယ်ကျမတို့ဒါနိုင်ငံတကာမှာကြည့်လည်းပဲတတိပုဂ္ဂလကိုယ်စားလှယ်ရရှိပါတယ်တတိပုဂ္ဂလအစိုးရတော့မဖွဲ့နိုင်ပါဘူးမှန်ပါတယ်ဒါပေမဲ့ကျမတို့လွတ်တော်ဆိုတဲ့နေရာဟာကျမတို့ပြည်သူလူထုက498နေရာကိုရွေးချယ်ပေးရမှာဆိုတော့498နေရာမှာနိုင်ငံရေးပါတီကြီးတစ်ခုက333နေရာရရင်ကိုသူကအစိုးရဖွင့်နိုင်တယ်။အဲ့ဒီတော့အမတ်နေရာ150ကျော်ကိုတိုင်းနာပါတီတွေမဟာမိတ်တွေကိုရမဟာမိတ်တွေဒီလိုပြည်သူလူထုရဲ့အတန်ကိုအစိတအချုပ်အနှောင်မရှိလွတ်လွတ်လပ်လပ်တည်ဆောင်လာမဲ့တတိပုဂ္ဂလတွေအဲ့ဒီလိုလူတွေနေရာပေးလို့ရတယ်။အော်ကျမအနေနဲ့လေတတိပုဂ္ဂလအတွက်ကိုခုနက498နေရာတွေကကျမနေရာလေးတစ်ခုတည်းကိုပဲတောင်းတာ။အဲ့တော့ကျမကဒါကျမရဲ့တောင်းဆိုမှုကဒါမျှတာတယ်လို့ထင်တယ်။နောက်ပြီးတော့ကျမတတိပုဂ္ဂလတယောက်အနေနဲ့လွှတ်တော်လေးမှာထေရန်ဆိုင်မှာမဟုတ်ဘူး။ကျမအစကတည်းကကျမပြောခဲ့တယ်ကျမဒီကျမရဲ့မူကိုပဲဒီလွှတ်တော်လေးမှာကင်ဆယ်ထားမယ်။ကျမရဲ့မူကဘာလဲဆိုပြန်ကြည့်မယ်ဆိုရင်ကျမ2010ကရလာတဲ့မူ။အခွင့်အရေးမဲ့တဲ့လူတွေသူတို့ရဲ့စံထကိုလွှတ်တော်လေးမှာလာပြီးတော့တင်ပြခွင့်မရတဲ့ဒါအခွင့်အရေးနည်းတဲ့လူတန်းစားတွေအတွက်ကျမအားနည်းတဲ့လူတွေအတွက်အမြင်နဲ့ကျမရက်တည်တယ်။ကျမတို့ပညာရေးဆွေးနွေးပွဲမှာပဲကြည့်ကြည့်ပေါ့နော်ဘယ်ဆွေးနွေးပွဲပဲကြည့်ကြည့်ကျမဒီပြည်သူလူထုကပြောခွင့်လွှတ်တော်မှာမရဘူးသူတို့ရဲ့ကိုယ်စားလှယ်တွေကိုသူတို့ပြောခွင့်ဆိုခွင့်မရတဲ့အခါမှာကျမဒီအဲ့ဒီအခွင့်အရေးနည်းတဲ့လူတန်းစားတွေပြထောက်လျှောက်ရည်တည်ခဲ့တယ်အဲ့တော့အဲ့ဒီနေရာလေးကိုကျမရထားတဲ့နေရာလေးကိုကျမဆက်လက်ပြီးတော့ထိမ့်သိမ့်ကာကွယ်လာပါ2010ကကျမရခဲ့တဲ့နေရာလေးကိုဆက်ပြီးတော့တတိပုဂ္ဂလအနေနဲ့ကျမဆက်ပြီးတော့ထိမ့်သိမ့်ကာကွယ်ခြင်းဖြစ်တယ်အဲ့လိုထိမ့်သိမ့်ကာကွယ်ထားပြီးတော့ခုနကကျမရက်တည်ထားတဲ့မူတိုင်းပဲဆက်လက်ပြီးတော့ကျမရက်တည်သွားမယ်အဲ့တော့လွှတ်တော်ထဲမှာအဲ့တော့ကျမကိုပြောတယ်အာဆီယမရယ်ဆီယမတချို့ကပြောကြတယ်ဆီယမတယောက်ထင်းနဲ့အဆိုးအမဖွင့်နိုင်ဘူးလွှတ်တော်ထဲမှာဆီယမဘယ်လိုလုပ်မလဲကျမအမြဲတမ်းပြောတယ်ကျမဘာလုပ်မလဲဘယ်နည်းနဲ့လုပ်မလဲဆိုတော့ကျမပြောတယ်လွှတ်တော်ထဲမှာကျမတို့လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတယ်ဆရာခိုင်နှုန်းတော့အမတ်တွေကလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ထိုးပေးရင်ကျမကပြဿနာတစ်ခုအဲ့ဒီ issue တစ်ခုကိုကျမနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံမျိုးကိုတည်သွားလို့ရတယ်။လွတ်တော်မှာဆွေးနွေးစရာတော့မလိုဘူးနော်။အဲ့ဒီကိစ္စကိုကျမလွတ်တော်ကိုယ်စားလှယ်ဆရာခိုင်တို့ရဲ့လက်မှတ်ရလိုက်တဲ့တပြိုင်တည်းထဲနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုခုံရုံးကိုတည်သွားပြီးကျမမေးခွန်းထုတ်လို့ရတယ်။ကျမဒီအစိုးရကိုထိန်းချောင်းယုံတင်မကဘူး။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာလဲကျမတို့ပြည်သူလူထုအတွက်အငင်းပွားပွဲဖြစ်နေတဲ့ဥပဒေတွေအများကြီးကိုပြင်ဆင်နိုင်တဲ့အလုပ်ကိုကောင်းကောင်းလုပ်နိုင်မယ်။ကျမဒီဥပဒေပညာရှင်တယောက်အနေနဲ့ဒါပြည်သူ့လွှတ်တော်ကိုသွားပြီးတော့ဒါကျမအလုပ်ကျွေးပြုချင်တယ်။ကိုယ်ပညာနဲ့အလုပ်ကျွေးပြုတဲ့နေရာမှာဘယ်နည်းနဲ့အလုပ်ကျွေးပြုနိုင်မလဲဆိုတော့ခုနကဆရာခိုင်နှုန်းသောလွှတ်တော်ကိုယ်စားလှယ်တွေရဲ့လက်မှတ်နဲ့ကျမလုပ်ပေးနိုင်တယ်။အဲ့ဒါကပြီးခဲ့တဲ့လွှတ်တော်တက်တန်း9နှစ်အတွင်းမှာဘယ်တတိပုဂ္ဂလကိုယ်စားလှယ်ကမှလုပ်မလာတဲ့ကိစ္စ။ပေါ့နော်
ဒါတော့အများလေးသိကြပါပြီ
။အဲ့ဒါကြောင့်မလို့ကျမကဒါကိုကျမကလုံနိုင်တယ်။အဲ့တော့အစိုးရမဖွဲ့ရုံးကြည့်တယ်အစိုးရဖွဲ့မဖွဲ့နိုင်ဟုတ်တယ်မဖွဲ့နိုင်ဘူးမှန်တယ်။သို့တော့ကျမဒီအစိုးရကိုကောင်းကောင်းထိန်းချောင်းနိုင်ကြောင်းပြည်သူလူထုကသိရှိပြီးဖြစ်ပါတယ်။အဲ့ကြောင့်အစိုးရကိုထိန်းချောင်းနိုင်ပါတယ်လို့
အဲ့တော့အခုဒီအောင်နိုင်ရေးအတွက်ပေါ့နော်အောင်နိုင်ရေးအတွက်အခုလှုပ်ထားတဲ့ဒီမဟာဗျူဟာတဘောမျိုးပေါ့နော်အဲ့ဒါတွေရောဘာတွေရှိပါလဲ
။ကျမကပြိုင်ပွဲကြီးနှစ်ခုကိုကျမရထားတစ်ဖက်ကဟိုပြည်တော်ပြည်ထိုင်ပြည်ပါတီတစ်ဖက်က NLD ပေါ့နော်ကျမရဲ့မဲဆန္ဒနယ်ထဲမှာ NLD နဲ့ပြည်ထိုင်ပြည်ကိုကျမပြိုင်ရတာဆိုတဲ့အခါကျတော့ကျမအနေနဲ့ပြည်သူလူထုစီကထွက်လာတဲ့အတန်နေပေါ့အတန်နေပေါ်မူတည်ပြီးတော့ပဲကျမတို့ကတုံ့ပြန်သွားဖို့ဟိုနှီးဖြူကခင်းသွားဖို့ရည်ရွယ်ချက်ရှိပါတယ်ဒါကြောင့်မလို့ပြည်သူလူထုစီကအတန်ကိုနားထောင်တဲ့အခါမှာလူထုလူဒန်းစားအသီးသီးရပေါ့နော်အတန်နေကိုကျမနားထောင်တယ်နားထောင်ပြီးတော့ဟိုပြန်ပြီးတော့ကျမတို့အဲ့ဒီအတန်မျိုးကိုပြန်လဲပေါ့နော်ဟိုပြန်လဲအသုံးပြုပြီးတော့ကျမတို့ရဲ့မဟာဗျူဟာနေဗျူဟာကိုချန်ဖတ်ပါတယ်အဲ့တော့နေမျိုးမျိုးလည်းရှိပါတယ်အခုတော့တချို့ကတော့ပြောနေကြတာကတော့ရှိပါတယ်အေးဒီထွန်ညူသိန်းကိုပေးလိုက်လို့မဲခွဲသွားမယ်ပေါ့နော်သူတို့ရဲ့မိခင်ပါတီတွေပေါ့မိခင်ပါတီတွေအနိုင်မရမှာကိုဆိုတယ်ပေါ့နော်အဲ့တော့ကျမဟိုခဏခဏလေးပြောပါလေကျမဒီခုန498နေရာတွေကတနေရာပဲတောင်းတာ 1% ကိုကျမတောင်းနေတာမဟုတ်ဘူးပေါ့နော်အဲ့တော့မိမိကြိုက်သောပါတီကိုမဲနှစ်မဲပေးနိုင်တယ်ကျမကတော့မဲဆစ်ပေးပြအောင်ပေးပါကျမတမဲကိုတော့ပေးပါဘာကြောင့်လဲဆိုတော့လူထုကြီးမှာပြည်သူလူထုမှာ3မဲပေးဖို့သူတို့မှာအခွင့်အရေးရှိပါတယ်အဲ့တော့တမန်ဗမာဆိုရင်ပေါ့နော်သုံးမဲပေးဖို့ရှိတယ်တိုင်းရင်းသားကျမရဲ့မဲဆန္ဒနယ်မှာနေတဲ့ကရင်တိုင်းရင်းသားရခိုင်တိုင်းရင်းသားဆိုရင်တော့သူတို့က၄မဲပေးခွင့်ရှိတာပေါ့အဲ့ဒီတော့ပြည်သူ့လွှတ်တော်မှာကျမကိုပေးပါကြံတဲ့အမျိုးသားလွှတ်တော်တို့ရန်ကုန်တိုင်းလွှတ်တော်တို့အတွက်ကတော့မိမိကြိုက်နှစ်သက်သောပါတီကိုပေးပါဆိုပြီးတော့ကျမကပြည်သူလူထုစီကအဲ့လိုမဲတောင်းတဲ့စနစ်ကိုကျမကျင့်သုံးနေပါတယ်
ဟိုဒီရွေးကောက်ပွဲကြီးမှာပေါ့နော်မဲဆက်စည်းဝေးကာလမှာလည်းအောင်မြင်ပါစေ
เนาะ
ဆုတောင်းပေးပါတယ်ဟုတ်ကဲ့ပါ
ကျေးဇူးတင်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်